2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统连任的总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特朗普宣布，美国将会成为美国历史上第一位美国总统。那2020年6月16日，美国总统特 တဲ့အကြောင်းလဲကလင်တန်ကပြောခဲ့ပါတယ်2020ရွေးကောက်ပွဲမှာနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလူးဘတ်ကဝင်ပြိုင်မှာမဟုတ်ဘူးလို့အင်ကန်နေနှောင်းပိုင်းကပြောခဲ့ပြီးထရန့်ပြန်လဲရွေးကောက်မခံရအောင်ဒီမိုကရက်တစ်ဘက်ကကူညီသွားမယ်လို့သူကပြောခဲ့ပါတယ်။သမ္မတထရန့်နဲ့ဝင်ရှင်ပြိုင်မှုဒီမိုကရက်တစ်ဘက်ကကြေညာမဲ့ရှင်းရှင်းကြီးမှာအမျိုးသမီးလွှတ်တော်အမတ်၅ဦးတို့ပါဝင်ကြတဲ့အပြင်ဗမောက်ပြည်နယ်ကအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်လည်းပါဝင်ပါတယ်။ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူ့မိသားစုကသူ့ကိုဝင်ပြိုင်ဖို့လိုလားပေမဲ့သူကတော့စဉ်းစားနေစေဖြစ်တယ်လို့ပြောပါတယ်။ဒီမိုကရက်ဘက်ကလောလောဆယ်ရှင်ပြိုင်ဖို့အမည်စင်ပေးထားတဲ့သူ12ဦးရှိပါတယ်။